အမေရိကန်ပြည်ထောင်စုကိုပြန်တန်းလာတဲ့နိုင်ငံတကာလေယာဉ်တွေမှာဖောက်ခွဲရေးပစ္စည်းတွေကိုဖက်နှက်ထဲမှာထည့်ပြီးတိုက်ခိုက်နိုင်တဲ့အန္တရာယ်ရှိနိုင်တဲ့အကြောင်းအမေရိကန်အစိုးရကလေကြောင်းလိုင်းတွေကိုသတိပေးလိုက်ပါတယ်။အကြမ်းဖက်သမားတွေဟာပောက်ကွဲပစ္စည်းတွေကိုရှုဖက်နှက်ထဲမှာတည်ဆောင်ပြီးဂျက်လေယာဉ်တွေကိုတိုက်ခိုက်နိုင်တယ်ဆိုတဲ့ခိုင်မာတယ်လို့ယူဆရတဲ့မကြသေးခင်ကထောက်လိုက်ရေးသတင်းတွေကိုအခြေခံပြီးတော့အခုလိုသတိပေးချက်ကိုအမိမြေလုံခြုံရေးဌာနကပို့ထူးနေမှာထုတ်ပြန်ခဲ့တာပါ။အခုလိုမျိုးသတိပေးချက်ထုတ်ပြန်တာဟာဆိုရင်တော့၃လအတွင်းဒုတိယအကြိမ်ပဲဖြစ်ပါတယ်။ဖက်နက်နောက်ရေပစ္စည်းတချို့နဲ့မိတ်ကပ်ပစ္စည်းတွေကိုသတိထားကြဖို့အမိမြေလုံခြုံရေးဌာနကလေကြောင်းလိုင်းတွေကိုသတိပေးချက်ထုတ်ပြန်ခဲ့တဲ့အကြောင်းအမေရိကန်ထောက်လိုက်ရေးသတင်းတွေကလည်းပြောပါတယ်။အခုနောက်ဆုံးသတိပေးချက်နဲ့ပတ်သက်လို့ NBC ရုပ်သံသတင်းကပေါ်ထူးနေမှာပထမဆုံးအကြိမ်ဖော်ပြခဲ့တဲ့သတင်းဟာအစောပိုင်းတုန်းကဒီရုရှားနိုင်ငံကိုပြန်တန်းနေတဲ့လေယာဉ်တွေမှာတိုက်ခိုက်မှုအန္တရာယ်တွေရှိနိုင်တယ်ဆိုတဲ့သတိပေးချက်နဲ့ဆက်ဆက်မှုရှိမရှိဆိုတာကတော့သေချာမသိရပါဘူး။ဒီလအစောပိုင်းတုန်းကတော့ရုရှားနိုင်ငံကိုပြန်တန်းတဲ့လေယာဉ်တွေမှာသွားတိုက်ဆေးပူတဲ့ပောက်ကွဲပစ္စည်းတွေထည့်ပြီးတိုက်ခိုက်နိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းအမိမြေလုံခြုံရေးဌာနကလေကြောင်းလိုင်းတွေကိုသတိပေးခဲ့တာဖြစ်ပါတယ်ရှင်။